54ခုနှစ်ဆ ्याम ာတက္ကရ1382ခုနှစ်နောင်တကူလာဇန်6ရက်နေ့ခရစ်တက္ကရ2017ခုနှစ်ဇန်နဝါရီ9ရက်နေ့ဒီနေ့မှာရန်ကုန်တိုင်းဒေသကြီးမင်္ဂလာတော်မြို့နယ်သမဝေမင်္ဂလာစီတော်မြတ်ကြီးနေရှိကြကားပရိယတိသာသင်တမဟာဝိပဿနာဓမ္မရေတာမှကျင်းပပြုလုပ်အပ်သော60တောင်းကျင်းသောမဟာဝိပဿနာဒေသတရားစကားဘောမှာကနေ့ပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်သစ္စာဗျာဒကံရောမြတ်ကြီးလက်ထက်တော်ကကလာတော်ငါဘုရားရှင်ကရောမြတ်ကြီးတာဝတိပုမောဇိတောအကြောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်ခါမှာတာဝတိမြတ်တော်ရင်းကတရားလာရောက်လာဦးကြတဲ့တရားနာပရိသတ်ပတ်တော်ကောင်းတဲ့ဒီနာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာနဂရဂามိမညာနာဂามိမညာရဟတာမညာညာအတိအတိရရှိသွားကြသလိုယနေ့လည်းဘုရားတော်တရားနာပရိသတ်ပတ်တော်ကောင်းတို့သည်သာကတရားနာဉာဏ်ကခန္ဓာဆိုင်လို့သတ္တပတ္တိမဉာဏ်များဉာဏ်နေကြပါစေ၊သကရာဂามိမဉာဏ်များဉာဏ်နေကြပါစေ၊အနာဂามိမဉာဏ်များဉာဏ်နေကြပါစေ၊အရဟတမဉာဏ်များဉာဏ်နေကြပါစေလို့ဆန္ဒပြုရင်းနဲ့ဘုရားရဲ့ဓမ္မတော်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဘုရားဗျာဒကံကရောမြာကြီးလာတက္ကရတရားတန်ခိုးနှစ်ကဆောင်လာပြီနေ့ညမှာဘုရားဖြစ်လာခဲ့ခြင်းသည်ပဋိစ္စသမုပ္ပါဒ်တရားကိုခြေခံပြီးတော့ပဋိစ္စသမုပ္ပါဒ်တရားတပါးချင်းတပါးချင်းကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးပါးတင်ပြီးတော့မမြဲတဲ့အနိစ္စဆင်းရဲတဲ့ဒုက္ခကိုယ်ပိုင်မဟုတ်တဲ့အနတ္တအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါးတင်ပြီးတော့ရှုမှတ်သုံးသပ်ခြင်းဆိုတဲ့မဟာဝဇိရဝိပဿနာဉာဏ်တော်ကြီးပွားများတော်မူခဲ့ပါတယ်အဲဒီမဟာဝဇိရဝိပဿနာဉာဏ်တော်ကြီးပွားများပြီးတော့မိမိရဲ့တဏ္ဍာမရှိတဲ့ယုတ်တရားနန္တရားတွေကြောင်းကျိုးဖြစ်စဉ်တွေရှုလိုက်ပရဝါယတဏ္ဍမရှိတဲ့ယုတ်တရားနန္တရားတွေကြောင်းကျုပ်ဖြစ်စဉ်တွေရှုလိုက်စေကြဝဠာပေါင်းတတ္တောင်းလုံးမှာရှိတဲ့တတ္တဝါအလုံးတို့ရဲ့တဏ္ဍမရှိတဲ့ယုတ်တရားနန္တရားပရိစ္ဆသမုပ္ပါဒ်တရားအဲ့ဒီတရားတို့ရဲ့ကြောင်းကျုပ်ဖြစ်စဉ်တွေဖြစ်သဘောပြတ်သဘောတွေကိုရှုမှတ်သုံးသပ်လိုက်တာမဟာဝဇိရဝိပဿနာဉာဏ်တော်လို့ဒီလိုခေါ်ပါတယ်အဲ့ဒီမဟာဝိရဝိပဿနာဉာဏ်တော်ကြီးရလို့အဲ့ဒီဉာဏ်တော်ကြီးနဲ့ဖြစ်ပြဒီမယာကနေဖြစ်ပြဒီမုံဖြစ်ပြဒီမုံယာကနေပြီးတော့ဖြစ်ပြဒီဆုံးတော့သတ္တသတိမေညာသကရာဂามိမေညာအနာဂามိမေညာအရဟတမေညာမေလေးပါဖို့လေးဓာနိဗ္ဗာန်တရားတွေတလုံးတဝါရီပြည့်စုံအောင်မြင်ပြီးတော့သဗ္ဗညုတရှင်ဉာဏ်တော်ကြီးရလို့ဘုရားဖြစ်တော့ရရှိတော်မူခဲ့ပါတယ်ရဘောကြီးတို့တရားနာပရိသတ်ဘောတော်ကောင်းတို့တို့ဟာလည်းပဲယနေ့မညာပညာနိဗ္ဗာန်ချမ်းသာရခြင်းပါတယ်ဆိုရင်တရားတရားရှုရမှာလားပရိသတ်သမုပ္ပါဒ်တရားရှုရမှာလားပရိသတ်သမုပ္ပါဒ်တရားကိုရှုရမယ်လို့ဒီလိုမှားလိုက်ပါပရိသတ်သမုပ္ပါဒ်တရားကိုရှုခြင်းကြောင့်ဘလို့နည်းနဲ့မညာပညာရနိုင်တယ်လဲဒါကိုဘောကြီးတို့ကနေ့ကျေးဇူးပြုပေးမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်ကိုကြည့်လိုက်မယ်ဆရာဝိဇ္ဇာကနေပြီးတော့သရမရဏအထိတရားဘယ်နှပါးတွေ့လဲတရားဆယ်နှပါးရှိတယ်အဲ့ဒီတရားဆယ်နှပါးထဲမှာကာလအနေနဲ့ခွဲမယ်ဆိုလို့ရှိရင်အတိတ်ကာလကဘယ်နှပါးလဲနှစ်ပါးဘယ်သူနဲ့ဘယ်သူပါလဲအဝိဇ္ဇာနဲ့သင်္ခါရဝိသဗ္ဗတရားကဘယ်နှပါးလဲ အကြောင်းတရားက3ပါးအကျိုးတရားက5ပါးအားလုံးပေါင်းလိုက်တော့ဝိသဗ္ဗပဋိစ္စသမုပ္ပါဒ်တရား7ပါးရှိပါလေခန္ဓာကပဋိစ္စသမုပ္ပါဒ်တရားကိုကြည့်လိုက်ရင်ဘယ်နှပါးတွေ့တော့ဘယ်လိုနဲ့ဘယ်လိုပါလဲ တကယ်တမ်းကျတော့ဇာတိရဲ့ဇရာရဲ့မရဏရဲ့သုံးပါပေါ့ဒါပေမဲ့ဇရာနဲ့မရဏကိုပေါင်းပြီးတော့ပရိစ္ဆသမုပ္ပါဒ်တရားနှစ်ပါးလို့ဒီလိုပြောလိုက်ခြင်းဖြစ်ပါတယ်နော်အဲ့ဒါဒီနေရာမှာဘုန်းတော်ပရိသတ်တွေနည်းနည်းလေးစဉ်းစားကြည့်အဝိဇ္ဇာဆိုတာမသိတဲ့သဘောမသိတဲ့သဘောဆိုတာဒီနန္တရားလေးမိမိတို့ရဲ့တဏ္ဍမှာဖြစ်နေတဲ့နန္တရားလေးပုဂ္ဂိုလ်လည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူးတဘာဝတရားကလေးဘယ်လိုသဘောရှိတယ်လဲမေးရင်မသိတဲ့သဘောရှိတယ်အဲ့ဒါပါလေအဝိဇ္ဇာဒါကမသိတာလဲလို့မေးတော့မှအဲသစ္စာ၄ပါးကိုမသိတာသစ္စာ၄ပါးမသိတဲ့သဘောဒီအဝိဇ္ဇာတန္တရာဆက်ဆက်မှသစ္စာ၄ပါးမသိခဲ့ဘူးဒါတိတ်ကာလရဲ့တယုတ်တကံကိုဖော်ပြသည့်အနေဖြင့်မြတ်စွာဘုရားတခင်ကရောမြတ်ကြီးကအတိတ်ကာလမှာဝိဇ္ဇာတရားကြီးဆိုခဲ့တယ်ဆိုတာကိုသိစေခြင်းလို့အဝိဇ္ဇာကစပြီးတော့ဟောကြားတော်မူခဲ့ပါတယ်။အဝိဇ္ဇာတရားနဲ့အဝိဇ္ဇာကြောင့်သိစလေးပါးကိုဘုန်းတော်ပရိသတ်တွေကအတိတ်ကာလတခြားလုံးမှာမသိခဲ့ဘူး။ဒါတွေလို့မသိခဲ့တော့မသိခဲ့တဲ့အတိုင်းမသိမှုနဲ့အလုပ်တွေပြေလို့ကြတယ်ကာယကံနဲ့ပြေလို့တဲ့ဝစီကံနဲ့ပြောတယ်မနောကံနဲ့တွေးတယ်အဲဒီပြောတယ်ပြောတယ်တွေးတယ်ဆိုတဲ့အလုပ်ကလေးတွေကိုဒီနေရာမှာဘယ်လိုနာမည်တပ်ပေးထားလဲသင်္ခါရသိပြီပြေလို့တာလားမသိဘဲပြေလို့တာလားမသိတာကဘာရလဲပြေလို့တာကဘာရလဲသင်္ခါရအတိတ်ကာလသံသရာတရားလုံးမှာသစ္စာလေးပါးသိပြီးတော့ပြုခဲ့တာမရှိခဲ့ဘူးတဲ့နော်သစ္စာလေးပါးမသိဘဲနဲ့ပြုလုပ်တာတွေပဲရှိခဲ့ပါတယ်သစ္စာလေးပါးသိပြီးပြုခဲ့တာလားမသိဘဲပြုခဲ့တာလားမသိတာကဘယ်လိုတော့ပြုလုပ်ခဲ့တာကဟောပြီးတာအတိတ်ကာလရဲ့အနေထားကလေးကိုမြတ်စွာဘုရားကပြန်ပြီးတော့ဖော်ပြပေးနေတာအဲတကယ်တော့ဝိပဿနာရှုရမှာကြတော့အတိတ်ရှုရမလားပြစ္ဆုတ်ပံရှုရအဲ့တော့ပြစ္ဆုတ်ပံမှာဝိပဿနာရှုရမယ့်တရားတွေကိုဆက်ပြီးတော့ဖော်ပြပေးကြတယ်အဲ့ဒါကဘာတွေလဲဆိုရင်ဝိညာဉ်နာယောသလယရဏသတ္တဝေရဏတရားဘယ်နှပါးပါလိအဲ့ဒီတရားလားဒီရှားလားဝိပဿနာရှုပံတရားလားဒါကဝိပဿနာရှိတော့မယ်ဆိုရင်ပရိစ္ဆသမုပ္ပါဒ်တရားအကွက်နံပါတ်ဘယ်လောက်ကိုကြည့်မလဲအကွက်နံပါတ်နှစ်ကိုကြည့်လိုက်အဲ့ဒါဝိပဿနာရှိရမယ်အရှုခံတရားတွေလို့ဒီလိုမှတ်လိုက်ပါအရိခန္ဓာ၅ပါးဒီမိမိတို့ရဲ့ဘဝတဘဝလုံးခြုံမိငုံမိအောင်အကျဉ်းချုပ်ပြထားတဲ့ခန္ဓာ၅ပါးလို့ဒီလိုမှတ်လိုက်ပါဟောပရိသန်နေကြတဲ့ကနောက်ဆုံးသုတိစိတ်ကြတဲ့ချိန်အထိဘဝတစ်လျှောက်လုံးမှာဖြစ်ပေါ်နေတဲ့တရားအားလုံးကိုကြင်ချောက်လိုက်မယ်ဆိုရင်အရိတရား၅မျိုးတွေ့ပါတယ်။နံပါတ်၁ကဝိညာဉ်၊နံပါတ်၂ကနာယော၊ပြီးတော့သလယရဏ၊ပြီးတော့သတ္တ၊ပြီးတော့ဝေဒနာ။ဘယ်နှပါးလဲ။ဝိညာဉ်ကတရားသဘောလား၊သိတတ်တဲ့သဘောလေးလား။သိတတ်တဲ့သဘောလို့လည်းခေါ်တယ်၊စိတ်လို့လည်းခေါ်တယ်နော်။ပရိသန်နေနေတော့ကလည်းစိတ်တွေပါတာပဲအဲအခုနေဝိသောပံဘဝဖြတ်တန်းနေတဲ့အချိန်မှာလည်းပဲစိတ်ဆိုတဲ့နံတရားလေးတွေမရှိဘူးလားရှိနောက်ဆုံးဝိညာဉ်ချောသွားတဲ့အချိန်မှာလည်းနောက်ဆုံးဖြစ်တဲ့တရားတွေသူလည်းပဲစိတ်ပဲအဲဒါကိုသုတိစိတ်လို့ခေါ်တယ်ပရိသန်နေစိတ်ကနေပြီးတော့သုတိစိတ်အထိတဘဝလုံးမှာသိနေတဲ့တရားမှန်သမျှသည်စိတ်သိနေတဲ့တရားမှန်သမျှတွေပါတယ်လေစိတ်တရားတွေပဲအဲဒီစိတ်ကိုဒီနေရာမှာဘယ်လိုနာမည်တက်လဲဝိညာဉ်လို့နာမည်တက်ဒါတော့ဝိညာဉ်ဆိုတဲ့တရားတွေဒီရှားမှာရှိတာလားမိမိတဏ္ဍမှာရှိတာလားမိမိတဏ္ဍမှာရှိတာအဲဒီမိမိတဏ္ဍမှာရှိတဲ့သိကြတဲ့သဘောလေးကိုဟောငါသိနေတယ်ဉာဏ်မသိနေတယ်ဈာန်မသိနေတယ်နာမသိနေတယ်စမ်းမသိနေတယ်အရာသာသိနေတယ်တွေ့ထိမသိနေတယ်သိနေတာလေးကိုသိပေးသိနေတာလေးကိုသိပေးအဲဒီလိုသိနေတာလေးကိုသိနေခြင်းကိုပဲတရားကိုရှုရခေါ်လားစိတ်ကိုရှုရခေါ်လားအဲဒါကြောင့်ဝိညာဉ်ဆိုတဲ့တရားဒီတရားတရားလားရှုခံတရားလား วิญญาณสระเดียดีชิวกันเดียหายละวิญญาณสระเดียดีชิวกันเดียบารักาดุริยากาเนยโยลุขบาร์เนเดียเนยโยดียาเนสระริชาบัวราลาสิตเดย์กบัวราลาสิตเดย์สระกางาเซเนนบาชิเดโลบาโรโดลาโรโมฮาโรธาตาโรวรณาโรบิญญาโรบิงคาราโรอะไรอาโลหะสิตเดียารุจิยาอะไรสิตเดียารุโยดินียามาบลูขอลเนนลูขอเรสิกุบลูขอเลสิกุวิญญาณลูขอเรสิตเดกุนั่นลูกขอเรมาท่านอ๋อเสกุบลูกขอเลยสิ่งที่เสกุบลูกขอเลยนั่นลูกขอเลยพระมุนีนั้นมาดีจัดเดสสิ่งที่เรามีชีวิตราชีสิ่งที่เด็กก็มีชีวิตราชีละสิ่งที่ฟังก็มีสิ่งที่ได้ก็มีสิ่งที่ได้ยังลักษณะการงานเจเนี่ยนับบาสระมีอาจีอาจีสังไม่มีบ่มเลยว่าบุญเนาะดีดามันทาร่ายจ้ะแล้วเรื่องยอดียาเรื่องนี้ก็มีธรรมะมีชีวราชีละยอดียาเรื่องชีละวิญญาเย่นัยเย่ยอดเย่แต่พอเราเรียนอะไรก็เย็นวิบากนะชูเรศธรรมะวิญญาสุเรศสกุลบอลายเย่เสกุชุสุดที่บอลายเย่สุดที่กุชุยอดียาเรื่องชีลายเย่ยอดียากุชุโยกะบาลบุชิโรအလုံးစိတ်တာကိုဖောက်ပြန်တယ်လို့ခေါ်လဲအရင်ကမပေါ်ဘူးတဲ့သဘောလေးတွေခုပေါ်လာတယ်အဲ့ဒါပါလေအဲ့ဒီသဘောကနေတော့သဘောတစ်ခုပြောင်းသွားတယ်အဲ့ဒါပါလေဒါလည်းဖောက်ပြန်တာပဲနော်အဲ့ဒါရောရသဘောရောရဖောက်ပြန်မှုတွေကအချင်းချင်းအပြည့်၄မျိုးပေါ့ပထဝီဓာတ်ဆိုတဲ့မာသဘောပြောသဘောပထဝီဓာတ်မာသဘောရှိအသားလေးပိုင်းကြီးမာရနေရမာရပြောတဲ့နေရာပြောတဲ့ဘာသဘောပြောသဘောဒီဘာတတ်တယ်တော့ပထဝီဓာတ်ဘာတော့ကြတော့ဂျိုစီဓာတ်တဲ့သဘောပစီဓာတ်တဲ့သဘောအဲ့ဒါဘာတတ်တယ်တော့ဘာဘောဓာတ်ပူတဲ့သဘောဤတဲ့သဘောအဲ့ဒါဘာသဘောလဲအရာကဒီဇောဓာတ်ရေရှားနေတဲ့ညီတဲ့သွားတဲ့ထောက်ကန်တတ်တယ်အရာကဘာသဘောလဲလာကလေးရှောက်တယ်ဒီနေရာနဲ့ဒီနေရာရွေ့သွားတယ်ရွေ့သွားတယ်ခြေတော်ကလေးရွေ့သွားတယ်လက်ကလေးရွေ့သွားတယ်အဲ့ဒါဘာဓာတ်တွေဖြစ်လာတာလဲဘုရားရေးတယ်ဆိုတာဘာဓာတ်တွေဖြစ်နေတော့မာရပြောတယ်ဆိုတာကရေရိုးစီးတယ်ဆိုတာကရိုးစီးတယ်ဖွဲ့စီးတယ်အဘောဓာတ်အကျဉ်းချုပ်အဖြစ်ဓာတ်ကြီးဘယ်နှပါလဲဓာတ်ကြီးလေးပါမိရောရတဏ္ဍာမဖြစ်နေအဲ့ဒီတရားတွေကိုဒီနေရာမှာပရိစ္ဆသမုပ္ပါဒ်ထဲမှာဘယ်လိုခေါ်ပါလဲယုတ်လို့ခေါ်တယ်ဘယ်လိုခေါ်လဲဒီတော့ဝိညာဉ်ရယ်နာရယ်ယုတ်ဒါမျိုးပြတော့တဏ္ဍာမရှိဘူးလားရှိတယ်အဲ့ဒီတရားတွေဖြစ်လာရင်ဒါရှုကတရားတွေတော့မှတ်လိုက်ပါဒီပရိစ္ဆသမုပ္ပါဒ်အနေနဲ့ပြောရင်စဝိုင်းစာရွက်အကွက်နံပါတ်နှစ်ခုတည်းရှုကတရားဘုရားရှင်မြတ်တဲ့ဆာရထဲပါရှိဝမာလာခန္ဓာရင်းရှိဝမာလာတိတတဲ့သဘောလေးပေါ်ရင်တိတတဲ့သဘောတွေဘယ်လိုပါလဲစိတ်ဘာသဘောလဲခံစားတာတို့မှတ်သားတာတို့အဲ့ဒါကဘာလဲစိတ်တည်းဘာလဲခံစားတာလည်းပဲစိတ်တည်းမှတ်သားတာလည်းပဲယုံကြည်တာလေးလည်းပဲအားထုတ်တာလေးလည်းပဲစတသိတည်ကြည်နေတာလေးလည်းပဲစတသိထိုးထွင်းသိတာလေးလည်းပဲစတသိတွေပဲအဲဒီစတသိတွေဆိုတဲ့နန္တရားလေးတွေပေါ်လာရင်လေဒီလိုထားရမှာလားရှုရမှာဘာနဲ့ရှုဉာဏ်နဲ့ရှုသိတတဲ့သဘောလေးပေါ်လာလဲဘာနဲ့ရှုသက္ကနာစတသိတရားလေးတွေပေါ်လာလဲဘာနဲ့ရှုစတသိပေါင်းဘယ်လောက်ရှိ50နဲ့နှစ်ပါးရှိတယ်ဒီလိုမလားဒီတမကဘာဖောင်းကြီးတို့ပရိသတ်သမဘာစပိုင်းစာရထဲမှာကြည်လိုက်မယ်ဆိုရင်မယ်ဖတ်တာနံပါတ်၄အဝိဇ္ဇာသရမောဟတရားဒီစတိပိဋ္ဌာန်မှာပါတယ်သင်္ခါရဆိုတာကတရားကိုခေါ်လိုက်တော့စေတနာစေတနာဒီလည်းဘယ်တော့ပါလဲစတိပိဋ္ဌာန်မှာပါတာပဲနော်အဲ့တော့သင်္ခါရကလည်းနံအဝိဇ္ဇာကလည်းနံ အတ္တဆရာကလည်းပါလေသူလည်းနာမည်သူလည်းစတိသိပဲမဟုတ်လားနောက်ဝရဏလည်းစတိသိပဲစတိသိဆိုတော့ဘယ်လိုခေါ်လဲနာသဒ္ဒကလည်းနာဝရဏကလည်းနာဝရဏပိစီယဒနာဒနာကလည်းပါလေနာဆိုတဲ့စတိသိပဲဒနာပိစီယဥပါဒနာဥပါဒာဆိုတဲ့ဒိဋ္ဌိတရားကလည်းစတိသိဆိုတဲ့နာတရားလေးပဲဟုတ်တယ်မလားခဘကိုကြည်လာတဲ့အခါကျတော့ကမ္မဘဝတရားကိုကားတော့ဘယ်လိုကမလဲစေတနာပဲကောက်သူလည်းတရားတရားလည်းနာတရားလားအဲ့ဒါကြောင့်မလို့စေတသိက်ဆိုတဲ့နာတရားတွေကအတော်ကျင့်ကြပါလေနော်ရုံးတဲ့စိတ်ကလွဲရင်ကျန်တာတွေအားလုံးစေတသိက်လို့ဒီလိုမှတ်လိုက်ပေါ့ရှင်းရလားကာမတိရောကပြောပြောမယ်ရုပ်ဆရာဒီပေါက်ပြန်တဲ့သဘောရှိတယ်ပေါက်ပြန်တဲ့သဘောချင်းကြောင့်ဘယ်နှမျိုးပါလိပါဠိလိုပဒဝီဓာတ်သာဘောဓာစေသောဓာဝါယောဓာတံပြောပဒဝီဘာသဘောရှိအဲ့ဒါကိုပဒဝီဓာလို့ခေါ်တယ်မာသဘောလေးဒီပဒဝီဓာပျော်သဘောလေးဒီပဒဝီဓာပြီးတော့အာဘောဓာကဘာလဲလဲယောစီတဲ့သဘောဒီအာဘောဓာဖွဲ့စည်းတဲ့သဘောဒီအာဘောဓာဒါရှုခံတရားလေးတွေနော်အဲ့ဒီတရားလေးတွေသဘောပေါက်ထားမှရှုခံတရားသိတာပဋိစ္စသမုပ္ပါဒ်ထဲမှာဆိုပဲရှုခံတရားတွေမပါဘူးလားပါနေမြတ်စွာဘုရားဆရာဖြစ်စဉ်တုန်းကဟောဒီပဋိစ္စသမုပ္ပါဒ်ထဲမှာပါတဲ့တရားတွေကိုရှုတယ်အဲ့ဒီလိုရှုလို့မဟာဝိပဿနာဉာဏ်တော်ကြီးဖြစ်ပြီးတော့မညာပညာရလာတာမလားအဲဒါကြောင့်ဘုရားပရိသတ်တွေလည်းယနေ့မညာပညာနိဗ္ဗာန်ဆန္ဒရကြမှာလေဆိုရင်ဝိပဿနာဖြစ်ရလို့ရမယ်ဝိပဿနာဖြစ်ခြင်းမှာလေဆိုရင်ဟောဒီပရိသတ်သဘောပတ်တရားတော်ထဲမှာပါတဲ့အရှိကတရားတွေတစ်ခုချင်းတစ်ခုချင်းသိထားဖို့မလိုဘူးလားလို့လားဆေခါမီတာဖြစ်ရင်ပြောပြမယ်ပဒဝီဓာတ်ကဘယ်လိုတွေတော့အာဘောဓာတ်ကဘယ်လိုတွေပါလိသီသောဓာကဘယ်လိုတွေပါလိ။ဝါယောဓာကဘယ်လိုတွေပါလိ။ဒီသောကနဲ့သဘော၊ရေရှားတဲ့သဘော၊ညီတတ်တဲ့သဘောဟောရလား။အဲ့ဒီဓာတ်ဘောလေးတွေတတိထားမိလာရင်ဓာတ်ဘောလေးတွေခန္ဓာကိုယ်ထဲမှာပေါ်လာရင်အဲ့ဒါကိုတခြားလို့ခေါ်မလား၊ရုပ်လို့ခေါ်မလား။အဲ့ဒီယောတရားလေးတွေပေါ်လာရင်လည်းဒီတိုင်းနေရမလား၊သူ့ကိုရှုပေးရမလား။ပါရရှိဉာဏ်နဲ့ရှိနော်အဲဒီတော့ရှုခံတရားလေးဘယ်နှမျိုးရှိသားပြီလဲဝိညာဉ်ရဲ့နာရဲ့ရုပ်ရဲ့ဒါအဓိကတရားပါပဲနော်ပရိစ္ဆသမုပ္ပါဒ်တရားအားလုံးဝိညာဉ်ကနေသရမရဏအထိပေါင်းလိုက်ရင်အချင်းချုပ်လိုက်ရင်ဝိညာဉ်ရဲ့နာရဲ့ရုပ်ရဲ့သဘိုင်းကြီးနော်တရားဘယ်နှမျိုးတွေ့ကျောင်းပြပရိစ္ဆသမုပ္ပါဒ်တရားကဘယ်နှပါအဲ့ဒီဆန္ဒပါကိုကျင်းချုံလိုက်ရင်ဘယ်လိုတွေတွေ့မလဲဝိညာဏ်ရုပ်ဝိညာဏ်ကလည်းတခြားလားရှုခံတရားလားနာမ်ကလည်းတခြားလားရှုခံတရားလားရုပ်ကလည်းတခြားလားရှုခံတရားလားအရှုခံတရားဘယ်နှမျိုးပါလဲဘယ်လိုတွေပါလဲဝိညာဉ်ရဲ့နာမ်ရဲ့ရုပ်ရဲ့ဝိညာဏဓာတ်ကသိနာမ်ဓာတ်ကသိတတိရုပ်ဓာတ်ကရုပ်ပေါ်လိုက်တော့သိသိတတိရုပ်ပြန်ပြောအဲ့ဒါဒီတရားတရားလားအရှုခံတရားလားဝိပဿနာရဲ့အရှုခံတရားဝိပဿနာဖြစ်ဖို့အရှုခံတရားဟုတ်ပြီနော်ခန္ဓာဒီဘက်ကိုကြည့်လိုက်တဲ့အခါကျတော့တလားယရဏဖြစ်တယ်သောလာယရဏသရကခေါင်းကြီးတို့တိကျပြောထားပြီမဲ့လို့လည်းပဲတကယ်ကြတော့အခုနပြောခဲ့တဲ့ဝိညာဏရောက်ထမှာပဲမပါဘူးလားပါနေလားဘယ်လိုပါလဲဆိုရင်ပြောပြမယ်သောလာယရဏသရဘယ်လိုတွေလဲအရင်ပြောကြည့်ပါဦးမျက်စိသရကဟောဒီမျက်လုံးကြီးပြောတာလားဘယ်လိုပြောတာလဲမျက်စိအကြည့်တက်ပြောတာနားစရာကလည်းနှာခေါင်းစရာလည်းနှာခေါင်းကြည့်တက်ဆရာစရာလည်းကိုယ်စရာလည်း ိတ်ဆရာကတော့စိတ်ပေါ့အလုံးပေါ်လိုက်တော့မျက်စိကြည့်တတ်သည်ယုံလားနာလားယုံတရားနာကြည့်တတ်သည်ယုံလားနာလားနှာခေါင်းကြည့်တတ်သည်ယုံလားနာလားဆရာကြည့်တတ်သည်ယုံလားနာလားကာယကြည့်တတ်သည်ယုံလားနာလားအဲဒီလိုဒါအရင်ကမျိုးကိုခဲတဲ့ထဲယုံတဲ့ထဲနော်ယုံတဲ့ထဲလိုက်ဒီကယုံရမပါပါဘူးဒီလိုရှိကံတရားပဲစိတ်ဆရာကခဲတဲ့ထဲမလဲနာခဲတဲ့ထဲမလဲဝိညာဉ်နဲ့ထမလားနာမ်နဲ့ထမလားသိစရာဗရက်ထဝိညာဉ်နဲ့ထဟုတ်ပြီဒီကသာလာယရဏလို့ပြောပြီးမဲ့လို့လည်းပဲပြီးကြတရားတွေကဝိညာဏရောက်ထမှာပဲလားဝိညာဏမှာဘယ်နှပါရောက်ထမှာဘယ်နှပါ၅ပါရောက်ထ၅ပါကဘယ်လိုတွေတော့အဲပြန်ပြောမျက်စိသာသာဘုန်းကြီးကအကြည်ဓာတ်ကိုပြောတာနော်ဉာဏ်လုံးကြီးကသာမကြည့်နဲ့အကြည်ဓာတ်ဉာဏ်လုံးကြီးထဲမှာရှိတဲ့အကြည်ဓာတ်ဟောဒီဉာဏ်လုံးကြီးထဲမှာမျက်လာခန္ဓာလာရှိတဲ့မျက်လာခန္ဓာလာရဲ့အလယ်မှာတာဥကံပမာဏမျက်လာသောသွေးလေးကနှီးအမိပြုတ်ပြီးတော့မျက်စိအကြည်ဓာတ်ဒီနေပါလေလို့အဲ့ဒီလိုသာမဆိုပါတယ်အာရကြည်ဓာတ်ဒီမျက်စိအကြည်ဓာတ်နော်ဟုတ်ပြီအာရိ6မျိုးဒီဝိညာဏရောထမှာပါတဲ့အရှုပ္ပံတရားအာရိ6မျိုးရှိတဲ့အခါကျတော့တဲ့အာရိ6မျိုးကဒီတိုင်းနေပါလားအာယုံဒီကိုအာယုံပြမှာလားမျက်စိကြည်ဓာတ်ကဘယ်လိုကအာယုံပြမယ်နာကြည်ဓာတ်ကဘယ်လိုကအာယုံပြမယ်နှာခေါင်းကြည်ဓာတ်ကဘယ်လိုကအာယုံပြမယ်ဆရာကြည်ဓာတ်ကဘလို့ကအာယုံပြမယ်။ခန္ဓာကြည်ဓာတ်ကဘလို့ကအာယုံပြမယ်။ဒုတိယကအာယုံပြမယ်။မနောကဘလို့ကအာယုံပြမယ်။ဒေသောဆရာအာယုံကိုအာယုံပြမယ်။ဒီတော့မင်းစီလာတော့ဆရာကိုစိတ်ရလုံးမှရှိလာပြီဆိုရင်သူတို့ကဒီတန်းနေမှာလား။အာယုံတွေနဲ့တွဲနေမှာလား။အာရိယာယုံတွေကဘလို့တွေတော့အစင်းသမားဆရာအရာသာဒိဋ္ဌိဇေယျဇာတိဇေယျပါဠိယရဏ၆ပါးကဘယ်လိုလဲပြန်ပြောပါဦးသရောကဘယ်လိုကအာယုံပြမယ်အာယုံ၆ပါးကဘယ်လိုတွေပြောပါဦးအဲဒီလိုအာယုံပြတဲ့အခါကျတော့ဗာစိတ်တွေပေါ်မယ်ဘယ်ချိန်မှာအဲဒီစိတ်တွေပေါ်သလဲမေးရင်အာယုံနဲ့ဒွါရတိုက်တဲ့အချိန်မှာအဲဒီစိတ်တွေပေါ်တယ်မှတ်တာနော်တခုချင်းပြောကြည့်ပါဦးမင်းစီရဲ့ကြီးနဲ့အစင်းနဲ့တိုက်တဲ့အချိန်မှာတနည်းအားဖြင့်ပြောရင်မျက်စိကြည့်တာကနေပြီးတော့အစင်းကအာယုံပြုရင်မျက်စိပေါ်တယ်ပြောကြည့်ပါမျက်စိကြည့်တာကအစင်းကအာယုံပြုရင်မျက်စိပေါ်မယ်နောက်တစ်ခါနာကြည့်တာကကြားစိတ်ကိုအနားကအာယုံအတန်ကအာယုံပြုရင်ကြမ်းပြီးပေါ်မယ်နောက်တစ်မျိုးနှာခေါင်းကြည့်တဲ့အခါအနံ့ကိုအာယုံပြုရင်နှာစိတ်ပေါ်မယ်နောက်တစ်မျိုးအရာသာကိုအာယုံပြုရင်ကြမ်းပြီးပေါ်မယ်နောက်တစ်မျိုးကာယကြည့်တဲ့အခါဒိဋ္ဌိမြာကိုအာယုံပြုရင်ဉာဏ်နာကောင်းစိတ်ပါမယ်မနောကသိတော်စရာကိုအာယုံပြုခြင်းသိတော်ကြောင့်ရှိစေပါမယ်ဒီလိုမလားအရာကိုဆိုကြပြောကြမှာဆိုတော့ဘယ်လိုပြောမလဲမျက်စိအကြည်နဲ့အစင်းနဲ့တိုက်ရင်မြင်စေပါမယ်နာကြည်နဲ့အမှန်နဲ့တိုက်ရင်ကြားစေပါမယ်နှာခေါင်းအကြည်နဲ့အနန္တတိုင်းရင်
နာစေပေါ်တယ်။ဘုရားကြီးနဲ့အရာသာနဲ့တိုင်းရင်စားစေပေါ်တယ်။ကာယကြီးနဲ့သတိဉာဏ်နဲ့တိုင်းရင်ဉာဏ်နာကောင်းစေပေါ်တယ်။မနောနဲ့သေတော်စွာနဲ့တိုင်းရင်သေတော်ချက်စီစေပါပါရဲ့နော်ဒီလိုတော့မျက်စိကြည့်လို့ယူလိုက်တာနဲ့တရားဘယ်နှမျိုးရမလဲမျက်စိကြည့်လို့ပြောရင်တရားဘယ်နှမျိုးရမလဲပေါင်းမျိုးဘယ်လိုတွေပါလဲမျက်စိအကြည့်ရဲ့အသိရဲ့မြင်စိတ်ရဲ့ပြောင်းပြောင်းနားကြည့်လို့ပြောရင်တရားဘယ်နှမျိုးရမလဲဘယ်လိုတွေပါလဲနှာခေါင်းကြည့်လို့ပြောရင်တရားဘယ်နှမျိုးရမလဲဘယ်လိုတွေပါလဲနှာခေါင်းကြည့်တဲ့ရဲ့နားရဲ့နာစိရဲ့ဟုတ်လားဆရာအကြည့်လို့ပြောရင်တရားဘယ်နှမျိုးရမလဲဘယ်လိုတွေပါလဲဆရာကြည့်ရဲ့ရတာရဲ့သာစိရဲ့နော်ဘာကဘာရကြည့်လို့ကြွားရင်တရားဘယ်နှမျိုးရမလဲဘယ်လိုတွေပါလဲသတိမြာရဲ့ဉာဏ်နာကောင်းစိတ်ရဲ့ရမယ်ပြီးတဲ့စိတ်နာမယ်ပြီးတဲ့စိတ်ကောင်းမယ်ပြီးတဲ့စိတ်အဲ့ဒါကိုပေါင်းတော့ဉာဏ်နာကောင်းစိတ်အဲ့ဒါကိုတခြားခေါ်ပါလားဒုတိယစိတ်လို့ခေါ်ပါလားဒီရခါတရားလဲဒုတိယစိတ်ဆိုတောင်းလိုက်မှာမှတ်ထားပါတော့။ကောင်းမြေမနောနဲ့မနောလို့ပြောရင်တရားဘယ်နှမျိုးရမလဲ။ဘယ်လိုတွေပါလဲ။တွေးတော်ဆရာရဲ့တွေးတော်ကျက်စီစေရဲ့ဒီလိုဆိုတော့သာလယရဏဆိုတဲ့နေရာမှာတဲ့တိုက်ရိုက်ပြထားတာကတရားဘယ်နှမျိုးလဲ။ဆောင်းမျိုးဘယ်လိုတွေတော့တကယ်ယူတော့တရားဘယ်လိုမျိုးယူမလဲ။ဘယ်နှပါလဲ။6ပါးလီ။ဆက်ရှိပါကအခန္ဓာကအတိုင်းဓာကအပွင့်ဓာကပါဠိလိုပြောတော့ဓာရကအာယုံကဝိညာဉ်က6ပါးလီ။အဲ့ဒါကိုဘာလို့ခေါ်မလဲ။ဆက်ရှိပါဒီလိုမလား။ဒီတော့ပင်မတွေ့လာတဲ့တွေ့နေရတာကသာလယရဏမျက်စိနဲ့တွေ့ရတာကဘာလဲသာလယရဏမျက်စိနဲ့မတွေ့ရဘူးနဲ့စိတ်ထဲမှာမှန်းပြီးတော့ကြည့်လို့ရတာကအာယုံသာလယရဏကဓာရလေဟုတ်မလားဒီထဲမှာတည်းရဲ့ကြားဓာရကဘာလဲလဲသာလယရဏသာလယရဏကဓာရလားအာယုံလားဓာရဘာလဲလဲပြန်ပြောဒီထဲမှာတည်းရကြားထားတာကဘလူပြထားတော့သာလယရဏကဘလူပြောတာလဲဓာရ6ပါးဟုတ်တယ်မလားအဲဒီဓာရ6ပါးကိုယူလိုက်တော့အဖြစ်တဏ္ဍာငင်းတစ်စင်းမှမကိရမကိညာဘလူကိုလည်းယူလို့ရတော့အာယုံ6ပါးကိုလည်းယူလို့ရတယ်ပြီးတော့ဝိညာဉ်6ပါးကိုလည်းယူလို့ရတယ်အလုံးပေါင်းလိုက်တော့တရားဘယ်နှမျိုးယူရမှာလဲပြန်ပြောဓာရက6ပါးအာယုံက6ပါးဝိညာဉ်က6ပါးမြန်မာလိုပြန်တော့အဲဒီ6ပါးကိုမြန်မာလိုပြောရင်အခန္ဓာက6ပါးအတိုင်းဓာတ်က6ပါးအပွင့်ဓာတ်ကပေါင်းတော့ဘလားပါလိအဲ့ဒီဆက်ရှိပါကိုဘယ်လိုခေါ်ဓာတ်ဆက်ရှိပါလို့ခေါ်တယ်အခန္ဓာနဲ့တောတာပေါင်းရခန္ဓာက6ပါးအတ္တက6ပါးအဲ့ဒီ7ပါးကိုဘယ်လိုခေါ်မလဲအာယရဏ7ပါးဆက်ရှိပါပြလာတော့ဘယ်လိုခေါ်မလဲဒီတော့သလယရဏနေရာမှာစဉ်းရင်းက3မျိုးပေါ့ပရမ6မျိုးနောက်တစ်ခါ7မျိုးနောက်တစ်ခါဆယ်ရှင်မျိုးပရမ6မျိုးကိုဘယ်လိုခေါ်မလဲသာလယရဏလို့ခေါ်မယ်7ပါးဖြစ်လာတော့ဘယ်လိုခေါ်မလဲ
အာယတနာခဏပါလို့ခေါ်မယ်ဆက်ရှင်ပါဖြစ်လာတော့ဘယ်လိုခေါ်မယ်ဒီနေ့ဆက်ကြမယ်နော်အဲ့ဒါဘယ်နေရာမှာပြောနေတာလဲသလာယရဏနေရာမှာပြောနေတာဟုတ်တယ်မလားတကယ်လို့သလာယရဏမှာသူတိုင်းကြည့်ရင်သလာယရဏဥဒါကတခြားလားတဘာရလားဆက်ကြသလာယရဏတွေနဲ့ပြောရင်ဘယ်နှပါတော့6ပါအဘိဓါယရဏကသလာယရဏအပိယရဏကအဘိဓါယရဏကဒွါရအပိယရဏကအာယုံဒွါရနဲ့အာယုံဒွါရကဘဏ္ဍပါအာယုံကဘဏ္ဍပါဒွါရ6ပါးနဲ့အာယုံတို့6ပါးပေါင်းရင်ဘဏ္ဍပါဖြစ်အဲဒီ7ပါးကိုဘယ်လိုခေါ်မလဲသရတွေပေါင်းဆက်လာတဲ့အခါမှာဗာတရားတွေပေါ်မယ်အဘိဓါလို့ခေါ်တယ်အပွင့်တာလို့ခေါ်တဲ့ဝိညာဉ်6ပါးဒီလိုမလားအရိတရားတွေမပေါ်ဘူးလားပေါ်လားအရိတရားတွေကဖြစ်ပြီးတော့ပေါ်လာရင်ဘယ်နှပါးဖြစ်မလဲအရိ7ပါးကိုဘယ်လိုခေါ်မလဲ18ပါးနော်18ပါးအရိသာလာရဏကိုကြည့်ပြီးတော့ဖွင့်တဲ့ပရိသတ်တွေကမေဇိနာတွေကဖရာကိုစေဒီလောက်တဲ့သဘောပေါက်လို့မရဘူးဘယ်ဒီဘဝရမှာလဲဆိုရင်အာယရဏခဏပါတဲ့ဆက်ရှင်ပါယောကြည်နဲ့ကုရမတရားဟောတာတာကသလာယရဏ6ပါးအရိကနေပြီးတော့မကြင်မကြင်ကြောင်းတိုးလာတာကဘယ်လိုတွေတော့အာယရဏခဏပါတဲ့ဆက်ရှင်ပါအားလုံးပေါ်လာတော့နာမည်ဘယ်နှမျိုးရတော့ဘယ်လိုတွေပါလဲသလာယရဏယအာယရဏခဏပါယ38ပါယဒါသလာယရဏပြတာနော်တေသာမေရိသလာယရဏကိုဘုန်းတော်ပရိသတ်တွေကကြည်လိုက်တဲ့အခါကျတော့ယောတိကမပါဘူးလားနာနေကမပါဘူးလားပရမမေစီနာနေကဆရာကိုစေအာရိသမှာယောဘဏ္ဍပါပါတော့နာကဘဏ္ဍပါပါတော့တပါယောငါလာကဘယ်လိုတွေတော့မေစီနာနှခနေရာကိုအဆင်ပါဘူးလေပြန်ပြောယောငါလာကဘယ်လိုတွေတော့နာတပါးကဘယ်လိုတွေတော့သိသိယောလာနာလာယောကဘဏ္ဍပါနာငါဘဏ္ဍပါသေကာမိတာဖြင့်တော့ဆင်မွားအနေနဲ့ပြောတော့သလာယရဏနေရာမှာအာယုံ6ပါးကမရဘူးလားယဘလူတွေပါလေဘဘူးလေအာယုံ6ပါးပြောကြည့်တယ်ဟုတ်ပြီနော်အရင်မှာဆင်းစရာကယုံလားနာလားယုံတရားအနာထားလေအနာစရာလေအရသာစရာလေတွေးကြည့်မြာစရာလေတွေးတော်ဗျာကြတော့ယုံနဲ့နာတွေးတော်ဗျာကပြန်တော်ဆင်းပြီးယုံလားနာလားအတန်ပြီးယုံလားနာလားအနာပြီးယုံလားနာလားအရသာပြီးယုံလားနာလားတွေးကြည့်မြာပြီးယုံလားနာလားတွေးတော်ဗျာအယုံကြတော့ယုံနဲ့နာအရာတွေကလည်းတခြားတရားတွေလားရှုခံတရားတွေလားတေကောင်မြရိဓာရရည်နဲ့အရိယာယောရည်နဲ့ပေါင်းဆောင်တဲ့အခါကျတော့ဘာတွေပေါ်မှာပါလိဝိညာဉ်6ပါးဘယ်လိုတွေတော့ပြောပါဦးတစ်ခုချင်းမေစီအားလုံးဒီတခြားတရားတွေလားစိတ်တွေလားသေးသေးတိယောလာနာလာမေသိကလည်းနာနာနဲ့နာမို့ဒါပေမဲ့လို့လည်းဘုံဉာဏ်နဲ့ထမလားနာနဲ့ထမလားရုပ်နဲ့ထမလားဘယ်နဲ့ထမလားဘုံဉာဏ်နဲ့ထခုနစိတ်ကိုဘယ်နဲ့ထခဲ့လဲစိတ်ကိုဘယ်နဲ့ပြောခဲ့လဲဝိညာဉ်လို့ပြောခဲ့တာမှလားအဲ့ဒီတော့မေသိတိဘယ်တရားတော့ရှားစိတ်ကလည်းနာစိတ်ကလည်းသာစိတ်သာလေညနာကောင်းစေတွေးကြောစေအားလုံးဒီဝိညာဉ်ဒါပြောပြတာတကားနေနော်ဝိညာဉ်နဲ့ရောထမအားလုံးပါသွားတယ်လို့သိစေခြင်းလို့အသိစိတ်ပြန်ပြောပြနေတာရှင်းရလားပြန်ပြောမြင်စေသည်
ဘာသာဒီဘာခန္ဓာ
သင်္ခါရခန္ဓာဘာခန္ဓာပါလေဝရဏနဲ့ပညာကလွဲရစတတေအလုံးဒီသင်္ခါရခန္ဓာတော့ပြောဝရဏခန္ဓာနဲ့ပညာခန္ဓာကလွဲရစတတေအလုံးဒီဘာခန္ဓာတွေလဲဒီတော့ဖတ်တာဒီဝရဏပညာကလွဲတဲ့ဓာတ်တွေမှာသူတို့ပါနေတာကိုဒါကြောင့်ဖတ်တာဒီဘာခန္ဓာဝရဏဒီဘာခန္ဓာဝရဏခန္ဓာဘာခန္ဓာပါလေဝရဏပြီးတော့ဘယ်လိုဖြစ်တော့တဏ္ဍာတဏ္ဍာဒီဘာခန္ဓာဘာခန္ဓာလေးထောက်မလဲသင်္ခါရခန္ဓာဥပါဒေဥပါဒရာဗတရားတွေပါလေဥပါဒရာဗတရားတွေတော့တဏ္ဍာနဲ့ဒိဋ္ဌိကြောင့်တော့ဥပါဒါကဘယ်လိုတွေတော့ဘာခန္ဓာတော့ဥပါဒါလေးဘာခန္ဓာသင်္ခါရခန္ဓာဒီလိုမလားကံဘောကကျင်လာတဲ့အခါကျတော့ကမ္မဘောဘယ်လိုလာတွေ့လားပြေဘောကတော့ဘယ်လိုကမလဲစေတနာစေတနာလေးဘာခန္ဓာသင်္ခါရခန္ဓာနော်အဲ့ဒီဒီခေါင်းလို့ပြိဿတေဝိပဿနာရှုရမယ်ရှုခံတရားလေးတွေဘယ်လိုလာတွေ့တွေ့နေပြီနော်ဒါကဝိပဿနာရှုတဲ့အခါကျတော့ဝိပဿနာခါလာမှာနာမတော်နာမနိဘက်ကိုတွေ့ရင်နာမနိဘက်ကိုရှုနာမလုံးဘက်ကိုတွေ့ရင်နာမလုံးဘက်ကိုမရှိဘူးလားရှိရမှာလားနာမနိဘက်ကိုတွေ့ရင်နာမနိရှုမယ်ဝိညာဉ်၊ဉာဏ်ယောသာလယရဏသတ္တဝေရဏတဏှာဖြစ်ပြောရင်ရူပခန္ဓာအရိခန္ဓာငါးပါးမလားကဏ္ဍဘလောက်ကကြည့်လိုက်တဲ့အခါကျတော့ဘယ်လိုတွေတွေ့တော့တဏှာရဲ့တဏှာကဘာခန္ဓာသင်္ခါရခန္ဓာဆိုရင်အဲ့ဒီသင်္ခါရခန္ဓာဒီတခြားတရားလားရှုခံတရားလားပြီးတော့တဏှာလေးပေါ်လာရင်ဘာလုပ်မလဲဘာနဲ့ရှုကံဟောဘကိုကြည့်တော့တခြားလားဥပါဒါလားဥပါဒါတရားကိုသာတော့ဘလို့ကဘလုကမလဲဥပါဒဥပါဒသရတရားကိုခါလိုက်တော့ဘလပါလဲဘလုနဲ့ဘလုပါလေတဏှာနဲ့ဒိဋ္ဌိတဏှာကလည်းဘာခန္ဓာဒိဋ္ဌိကလည်းဘာခန္ဓာသင်္ခါရခန္ဓာခေါ်တော့ကြည့်လိုက်တဲ့အခါကျတော့တခြားတွေမှလားကမ္မဘဝတွေမှာကမ္မဘဝတွေကိုကောင်းရင်စေတနာခန္ဓာဘောတော့ဘလုပဲသင်္ခါရခန္ဓာဒီလိုမလားတဏှာကိုကျင်းလိုက်တဲ့အခါကျတော့ကမ္မဘဝအပြီးစီရဘယ်လိုရထားပါလိမ့်။အဲဒီကျတော့ဘုန်းတော်ပရိသတ်တွေပညာသဘောဆန်လာပြီ။နော်။အဝိဇ္ဇာသရကပညာလားပရမလား။ပရမပညာလားပရမလား။သင်္ခါရဆိုတာလည်းဒါလည်းပရမ။ဝိညာဏရောလာရဏဖာသဝိညာဏကလည်းဒါတွေပါလေ။သူတို့ကပရမတွေပဲ။တဏှာတွေပါလေ။ပရမဥပါရမီပရမကမ္မဘာတိပရမကရာစိတ်ရဲ့စိတ်တွေရဲ့ယုတ်ရခန္ဓာအပြည့်ပြည့်ရဲ့ဘဏ္ဍာငါးပါးဘယ်လိုတွေတော့ခန္ဓာနေနေပြောရင်ဘာခန္ဓာရူပခန္ဓာအရာဒီတခြားတရားလားရှုခံတရားလားသာပရိသသမောပါကမြင်ပြပေးနေတဲ့ရှုခံတရားလို့ဒီလိုမှတ်လိုက်ပါနော်ဒီတော့ပရိသသမောပါလို့နာမတတိပိစေမတတိပိစေအရိခန္ဓာအကြောင်းကိုပြောပြနေရင်အဲ့ဒီတရားဒီတရားလားပရိသသမောပါတရားလားကျေကောင်းပြီပရိသသမောပါတရားတွေ့ပြောဝေဒနာပိစေယဒနာဒနာလေးပြလာမယ်ဆိုရင်အရိဒနာဒီယုံလားနာလားသိလားသိနေလားယုံလားဘာခန္ဓာသင်္ခါရခန္ဓာဆိုရင်သူကိုယ်ဒီတိုင်းထားရမလားသူကိုယ်လည်းရှုပြရမလားခန္ဓာမှရင်ရှုရမှာကြည့်တယ်ဒီလိုမလားဟာတဏှာလောဘလေးဒီအရှုခံရမှမပါဘူးဒီလိုပြောလို့မရဘူးတဏှာလောဘလည်းတရားတရားလားနန္တရားလေးလားနန္တရားနန္တရားဆိုတဲ့စတတိတ်ဆိုတဲ့နန္တရားဒီလိုမလားအဲဒီနန္တရားလေးဖြစ်လာရင်လည်းတဏှာလေးဖြစ်လာရင်လည်းဘုန်းကြီးတို့ယောဂီတွေဟာဒီတိုင်းနေရမလားဒီတဏှာလေးရှုပြရမှာ
ဘာသာနာ
သင်္ခါရခန္ဓာဝေဒနာကခန္ဓာဝေဒနာခန္ဓာဒါကဝိပဿနာရှုလို့မရဘူးလားယောက်တမာတိပါခန္ဓာဒီလိုဝိပဿနာရှုလို့မရဘူးလားဥပါဒာနိပါခန္ဓာကမ္မဘဝတိပါခန္ဓာဟုတ်ပြီခန္ဓာဒီစားတရားလားရှုခံတရားလားရှုရမှာကတရားနဲ့ရှုရမှာလားဉာဏ်နဲ့ရှုရမှာလားအရှိကခန္ဓာသည်အရှိကခန္ဓာကိုရှုတဲ့အခါကျတော့ခန္ဓာတို့မှလားဖြစ်ပြတို့မှလားဝိညာဉ်လေးရှုတော့ဝိညာဉ်တို့မှလားဖြစ်ပြတို့မှလားဝိညာဉ်ဖြစ်ပြကဗာပိသရှုတဲ့ဉာဏ်ကဗာပိသဒါကြောင့်ဝိညာဉ်ဝိဒိကမှဗာပိသလို့ရေးထားတော့ဗာပိသရမှာထားတော့ဝိညာဉ်ဖြစ်ပြကဗာပိသကျူတဲ့ဉာဏ်ကဗာတိသာနာယောကလည်းသိကုန်ချလာတဲ့အခါကျတော့တခြားတွေမှလားဖြစ်ပြတွေမှလားနာယောဖြစ်ပြကဗာတိသာကျူတဲ့ဉာဏ်ကဗာတိသာသာလရဏကျူတယ်လည်းတခြားတွေမှလားဖြစ်ပြတွေမှလားသာလရဏဖြစ်ပြကဗာတိသာကျူတဲ့ဉာဏ်ကဖဒတွေကလည်းဖဒကိုကျူတော့တခြားတွေမှလားဖြစ်ပြတွေမှလားဖဒဖြစ်ပြကဗာတိသာရှုတဲ့ဉာဏ်ကဗာတိသာဝေဒနာရှုတော့လည်းဝေဒနာတို့မှလားဖြစ်ပြတို့ပါလားဝေဒနာဖြစ်ပြကဗာတိသာရှုတဲ့ဉာဏ်ကဗာတိသာဒီတော့အရှိကတရားမှန်လျားသည်ဒုက္ခသစ္စာဒီလိုမလားသိကြမှန်တော့အရှိကတရားမှန်လျားသည်ဗာတိသာလေဒီနေရာမှာအခုပြောပြလာတာဘယ်နှပါးပြောပြလာလဲငါးပါးဘယ်လိုတွေပါလဲဝိညာဉ်နာယောအရိယငါးပါးကိုရှုတော့တခြားတွေမှလားဖြစ်ပြတွေမှလားဖြစ်ပြကဗာတိသာရှုတဲ့ဉာဏ်ကဒါတော့ဉာဏ်နဲ့ရှုဒီလိုမလားတတိယဘက်ကိုကြည့်တဲ့အခါကျတော့ဘယ်လိုတွေပါလဲကနာယေဥပါဒယေကမ္မဘဝယေတရားဘယ်လိုမျိုးတော့အရိယသံဃာတိသရောတိဒီတိုင်းနေမယ်ဆိုရင်သရောတိဗာတိသာရေတော့သမုရိယသစ္စာဒီတိုင်းနေရင်ဗာတိသာပြုမလဲဘယ်လိုပြိသရိကတဏှာလေးပေါ်လာရင်ဒီတိုင်းထားရမှလားရှုပြရမှာရှုပြလိုက်တဲ့အခါကျတော့တဏှာတွေးမှလားဖြစ်ပြတွေးမှလားဖြစ်ပြတဏှာဖြစ်ပြကဗာတိသာဟောဒုက္ခသစ္စာဖြစ်သွားပြီဒီလိုမလားဒီတိုင်းနေရင်တဏှာဒီဗာတိသာဒီကိုသွားရှုလိုက်မယ်ဆိုရင်တဏှာဒီဗာတိသာဒုက္ခသစ္စာဆိုရင်နဘာသောကိုရဲထဲမလားနဘာနှစ်ကိုရဲထဲနာနဲ့ထလိုက်ပေါ့နာရောစတိတဲ့50လုံးပါရမလားစတိတဲ့52ပါလုံးပါရမလားတဏ္ဍာကလည်းတခြားလားစတိတဲ့လားဥပါရကလည်းတခြားလားစတိတဲ့လားသမဘာကလည်းတခြားလားစတိတဲ့လားအဲဒီစတိတဲ့တွေမှိုင်းတခြားလားနာလားဒီကတဏ္ဍာကိုဖြစ်ပြရှုရင်တဏ္ဍာကဖြစ်ပြဗာတိသဒုက္ခသစ္စာနဘာလောကထဲမှာဖြစ်မှလားနဘာနဲ့ကွယ်ထဲရောက်သွားမှလားဥပါရဝရကတဏ္ဍာနဲ့ဒိဋ္ဌိတဏှာတွေးရင်ဖြစ်ပြရှုဒိဋ္ဌိတွေးလည်းဖြစ်ပြရှုတဏှာဒိဋ္ဌိဖြစ်ပြကဗာတိသာရှုတဲ့ဉာဏ်ကဗာတိသာဒီကဥပါဒံတရားကလေးကဘုလိုပရိသတ်တွေကရှုလိုက်နိုင်မယ်ဆိုရင်အရိယဥပါဒံတရားကဖြစ်ပြဒုက္ခသစ္စာကိုမြင်တဲ့အတွက်နဘာလောကဓမ္မထမလားနဘာနဲ့ကိုယ်ထဲရောက်သွားမှာလားသမုဒိယသစ္စာအနေနဲ့ရှုရလားဒုက္ခသစ္စာအနေနဲ့ရှုရလားဒီနေ့ဆရာမတော်မိမိကမရှိသေးတာရေဥပါရဏိဗာတိသာမိမိကဉာဏ်နဲ့ရှုနိုင်ဥပါရဏိဗာတိသာဒီတိုင်းထားရေရှုလိုက်ရေဒီတိုင်းထားရေအဲ့နာမဘလားရှုလိုက်ရေနှုတ်ခဲ့ရရပါတယ်ဒီလိုမလားဒါကြောင့်နှုတ်ခဲ့ဒီတရားတရားတွေလားဝိပဿနာရှုခံတရားတွေလားနဘာလောကကလည်းဝိပဿနာရှုတာမဟုတ်ဘူးလားဟုတ်လားဟုတ်ပြီဟောညာတော်လည်းပဲသူ့ကိုရှုလိုက်တာနဲ့တခိုင်နဲ့နဘာလောကကတရားတွေဖရရပါ့မယ်နေပါရရပါပြီနဘာလောကထပ်မှနေတာကဘယ်လိုတရားမျိုးသာနေရတော့အဲမရှုခဲ့တဲ့သမုဒိယသစ္စာတရားမျိုးသာနဘာလောကမှာနေရတာပါတဲ့ဟုတ်ရလားရှုလိုက်တာနဲ့တခိုင်နဲ့ဖရရပါ့မယ်ကဲကမ္မဘဝသရာတရားတရားလားစေရဏတရားလားစေတနာဒရာယောလနာလခန္ဓာနေနေပြောတော့ဗာခန္ဓာ
ဒီကမောင်ချမြတ်မပြုံးတော်ကြွလာကြပါလို့တိုင်တယ်ပြန်လာစီတော်မာရုခေါ်တဲ့ကြအောင်လို့